ဒေသတွင်းကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံဂျိုင်းဝန်ကြီးအန်တိုနီဘလင်ကန်ကဂါဇာအပြည့်ရဲ့တင်ပြချက်ကိုအစ္စရေးဘက်ကလက်ခံတယ်လို့ပြောပါတယ
် In a very constructive meeting with Prime Minister Netanyahu today he confirmed to me that Israel accepts the
ဝန်ကြီးချုပ်နေသန်ယာဟူးနဲ့အလွတ်သဘောဆောင်တဲ့ဒီအပြည့်သဘောဆောင်တဲ့အစည်းအဝေးမှာအပြည့်ရဲ့တင်ပြချက်ကိုအစ္စရေးဘက်ကလက်ခံတယ်လို့ဒီကနေ့ပဲတီးပြပါတယ်ဒီဂါဇာမှာအပြစ်ခတ်ရစေးပြီးတော့ပြန်လည်အားဖြင့်ဟာမတ်စုလက်ထက်ကဒဇဂန်တွေပြန်လွှတ်ပေးရဆိုတဲ့အမေရိကန်တင်ပြချက်ကိုလက်ခံဖို့ကိုလည်းဝန်ကြီးအန်တိုနီဘလင်ကန်ကဟာမတ်စုကိုတိုက်တွန်းလိုက်ပါတယ်။အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့တွေ့ဆုံဆွေးနွေးမှုအပြီးမှာပဲဝန်ကြီးဘလင်ကန်ကအခုလိုတိုက်တွန်းပြောဆိုတာဖြစ်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကကာတာမှာကျင်းပတဲ့အပြစ်ရဆွေးနွေးမှုတွေဟာထင်ရှားတဲ့သဘောတူညီမှုမရဘဲရနာထားရပါတယ်။ဒါပေမဲ့လည်းအစ္စရေးနဲ့ဟာမတ်စုကြားကွာချက်တွေကိုညှိနှိုင်းမဲ့အမေရိကန်ရဲ့တင်ပြချက်ကိုချေခံပြီးတော့ဒီသတင်းပတ်တည်းမှာဆွေးနွေးပွဲပြန်ဆမယ်လို့ခံမရပါရယ်အမေရိကန်နိုင်ငံကအကောင်းမြင်ပြောဆိုနေပြီးတော့နေသညာဦးရဲ့ရုံးခန်းကလည်းအစည်းအဝေးကိုအပြုသဘောဆောင်တယ်လို့ပြောနေပေမဲ့ဘလို့သဘောတူညီမှုမျိုးမဆိုလက်ခက်ခဲနေမယ်ဆိုတဲ့အရေးလက္ခဏာတွေကိုအစ္စရေးနဲ့ဟာမတ်စ်နှစ်ဖက်စလုံးကဖော်ပြနေကြပါရယ်